အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်ပြီးတော့ရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့စည်းဖို့အတွက်ဒီကနေ့မှပဲလွှတ်တော်မှာတင်ပြလိုက်ပါပြီ။ဝင်ကြီးဌာနတွေလျှော့ချဖွဲ့စည်းမဲ့ရန်ကုန်တိုင်းအစိုးရအဖွဲ့မှာအရင်တုန်းကဒီအစိုးရဝန်ထမ်းဟောင်းတွေပါဝင်နေတဲ့အတွက်လည်း NLD အစိုးရတဲ့အနေနဲ့မျှော်လင့်ထားသလောက်အုပ်ချုပ်ရေးမှာထိရောက်ပါမလားဆိုတဲ့စိုးရိမ်သူတွေလည်းရှိပါတယ်။အပြည့်စုံတော့ VOA မြန်မာပိုင်းသတင်းတောက်မမေခါကရန်ကုန်ကနေသတင်းပေးပို့ထားပါရရှင်။
ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအရင်အစိုးရလက်ထက်မှာဝန်ကြီးဌာန6ခုရှိနေရကအခုအခါဝန်ကြီးဌာန6ခုနဲ့ဖွဲ့စည်းမှာဖြစ်တဲ့အကြောင်းလွှတ်တော်မှာတင်ပြခဲ့တာပါ။အရင်ကထားရှိခဲ့ဝန်ကြီးဌာနတွေကအချို့ကိုပေါင်းစည်းခဲ့ပြီးသက်ဆိုင်ရာအလိုက်ပြန်လည်ဖွဲ့စည်းရမှာတော့ဝန်ကြီးဌာန6ခုသာရှိတော့မှာဖြစ်တဲ့အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ကလွှတ်တော်မှာတင်သွင်းခဲ့ပါတယ်
။ရန်ကုန်တိုင်းဒေသကြီးဝန်ကြီးဌာနရေးချက်ကိုလုံခြုံရေးနဲ့လက်သိရေးရဝန်ကြီးဌာနစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနစိုက်ပျိုးရေးဝန်ကြီးတက်တော်နဲ့စွမ်းရည်ဝန်ကြီးဌာနပြည့်စုံစံမှုလက်မှုနဲ့လမ်းမဆက်သွယ်ဝန်ကြီးဌာနစေဘေးသားရေးဝန်ကြီးဌာနလူမှုရေးဝန်ကြီးဌာနသူတပေါင်းဝန်ကြီးဌာန6ခုဖြင့်၎င်းဝန်ကြီးကြီး6ဦးဖြင့်၎င်းဖွဲ့စည်းမှာဖြစ်ပါတယ်
ရန်ကုန်တိုင်းလွတ်တော်ဥက္ကဋ္ဌဦးတင်မောင်ထွန်းကတိုင်းဝန်ကြီးချုပ်ကတင်သွင်းလာတဲ့အစိုးရအဖွဲ့နဲ့ပတ်သက်ပြီးလွတ်တော်မှာအခုလိုတင်ပြခဲ့တာပါရန်ကုန်တိုင်းဝန်ကြီးချုပ်ကတိုင်းဒေသကြီးဆိုင်ရာဝန်ကြီးတွေအနေနဲ့ပြင်ပပညာရှင်လည်းဖြင့်အရင်နိုင်ငံဝန်ထမ်းဟောင်းတွေဖြစ်တဲ့ဦးမြင့်တောင်ဦးဟန်ထွန်းဒေါ်နီလာကျော်ဦးမောင်မောင်စုနဲ့ NLD လွတ်တော်ကိုယ်စားလှယ်အမတ်ဦးနိုင်ငံလင်းတို့ကိုဝန်ကြီးတွေအဖြစ်ရထားကြောင်းရှေ့နေချုပ်ဟောင်းဦးဟန်ထူးကိုဥပဒေချုပ်စီးရင်စစ်ချုပ်ဟောင်းဒေါ်ခင်တန်းလာကိုစင်းစစ်ချုပ်အနေနဲ့၎င်းရထားတယ်လို့လွတ်တော်မှာတင်ပြခဲ့ပါတယ်။ဝန်ကြီးချုပ်ရွေးချယ်ခဲ့သူအများစုဟာအစိုးရဝန်ထမ်းဟောင်းတွေဖြစ်နေတာကြောင့်ခေါရိုးကျိုးတဲ့အကျင့်တွေပါလာမယ်ဆိုရင်ရန်ကုန်တိုင်းအစိုးရအနေနဲ့ပြုရင်ပြောင်းလဲရေးကိုရှေ့ဆက်နိုင်မှာမလားလို့စိုးရိမ်နေတာတွေလည်းရှိနေပါတယ်။ NLD ပါတီကရန်ကုန်တိုင်းလွတ်တော်ဥပဒေကြမ်းကော်မတီဝင်ဦးဝင်းမောင်ကသူ့အမြင်ကိုခုလိုပြောပြပါတယ်
။ကျွန်တော်တို့ရဲ့ဟောကကျွန်တော်တို့ရဲ့လူကြီးတွေကတော့ဒါတင့်တော်တယ်လို့အများကြီးလုံးအေးနိုင်နေခြင်းလို့ကျွန်တော်တို့ဒါဆန်းတာဖြစ်ပါလေဒါပေမဲ့ကျွန်တော်တို့မင်းသားဝန်ထမ်းတွေများနေဒီမင်းသားဝန်ထမ်းတွေအနေနဲ့ရခင်လိုခေါင်းရိုးကျိုးတဲ့ပုံစံမျိုးခေါင်းရိုးကျိုးတယ်ဆိုတာကျွန်တော်တို့ဒါခိုင်းထားတယ်ဒါပဲလို့ဒီဟာပဲရှိတယ်ဒါပဲလို့ဆိုတဲ့ပုံစံမျိုးခေါင်းရိုးကျိုးတဲ့အနေအထားမျိုးအခုမှလည်းကျွန်တော်တို့ကခေါင်းရိုးကျိုးနေတာတွေကိုသူပြန်ပြောင်းလဲခြင်းနဲ့ဆန္ဒနဲ့ဒါကျွန်တော်တို့လောက်ကင်တာလေးရှိပါလားကြောင်းလေးရှင်တက်ပြီဆိုတဲ့အနေအထားနဲ့လောက်တာလေးရှိပါလေခင်လို့အနည်းသာဝန်ထမ်းတွေဖြစ်တဲ့အတွက်ခင်လို့ခေါင်းရိုးကျိုးတဲ့အနေအထားမျိုးရှိမရှိရတော့ကျွန်တော်တို့လာစောင့်ကြည့်လို့ကျွန်တော်တို့လွတ်တော်အနေနဲ့ဒါဝိုင်းဝန်းပြီးတော့ဆင်ကြောက်သွားမှာဖြစ်ပါတယ
်ဒီကနေ့မှာဝင်ကြီးချုပ်တင်ပြလာသူတွေကိုလွတ်တော်မှာကန့်ကွက်သူမရှိအတီးပြုတ်လိုက်တာကြောင့်ဒီလူတွေဟာမကြခင်တက်ဆိုင်ရာဝင်ကြီးဌာနတွေမှာတာဝန်ထမ်းဆောင်ရတော့မှာဖြစ်ပါတယ်ဒီကနေ့မှာဒီလူတွေကိုဝင်ကြီးတွေအနေနဲ့သာခန့်အပ်လိုက်တာဖြစ်ပြီးဘယ်ဝင်ကြီးဌာနတွေမှာဘသူတွေကတာဝန်ယူသွားမလဲဆိုတာကိုတော့တိကျစွာဝင်ကြီးချုပ်ကလွတ်တော်မှာတင်ပြခဲ့ခြင်းမရှိသေးပါဘူးဥရကျန်းကော်မတီဝင်ဦးဝင်းမောင်ကတော့ဥမြင့်တောင်းကိုစီမံကိန်းနဲ့ဗန္ဒာရေးဝင်ကြီးဦးဟန်ထွန်းကိုစိုက်ပျိုးရေးမွေးမြူရေးတစ်တောနဲ့စွမ်းရည်ဝင်ကြီးဒေါ်နီလာကျော်ကိုလျှက်စစ်စက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝင်ကြီးဦးမောင်မောင်စိုးကိုစီပင်သားရရေးဝင်ကြီးဦးနိုင်ငံလင်းကိုလူမှုရေးဝန်ကြီးဦးဟန်ထူးကိုဥပဒေချုပ်ဒေါခင်တန်းလာကိုစီရင်စစ်ချုပ်အနေနဲ့ခန့်အပ်သွားမှာဖြစ်တယ်လို့ပြောပါတယ
်ဒေါခင်တန်းလာကတော့ကျွန်တော်စီရင်စစ်ချုပ်ဒေါနီမီလာကျော်ရဲစီဝန်ကြီးဖြစ်ဦးနိုင်ငံလင်းကတော့ကျွန်တော်တော့ကိုယ်တိုင်ကျန်တဲ့ပုံစံတွေကတော့အကုန်လုံးအပြင
်လက်ရှိမှာလုံခြုံရေးနဲ့နယ်စပ်ညီရဝန်ကြီးဌာနကိုတော့တက်မတော်ကာကွယ်ဦးစီးချုပ်ကတိုက်ရိုက်ခန့်ထားတယ်ဘုံမူကြီးခင်အောင်ထုံးကတာဝန်ယူသွားမှာပါမကြခင်မှာဒီရွေးချယ်လိုက်တဲ့သူတွေဟာဂရီးတစ္ဆာပြုကလာမယ့်9နှစ်တက်တန်းကိုတာဝန်ယူသွားတော့မှာဖြစ်ပါလိမ့်ရှင
်ရန်ကုန်တိုင်းဒေသကြီးအစိုးရတဲ့အတွက်ဝင်ကြီးနေရာတွေကိုလွှတ်တော်မှာဒီနေ့အတီးပြုလိုက်တာနဲ့ပတ်သက်ပြီးမမေခါသတင်းပေးပို့ခဲ့တာပါအခုဒီရန်ကုန်တိုင်းအစိုးရတက်မှာဦးမောင်မောင်စိုးကိုတာဝန်ပေးရခဲ့တဲ့စီမင်းတရားရေးဝင်ကြီးယာရုဟာအရင်ကမြို့တော်ဝင်ယာရုလည်းဖြစ်ပါတယ်ဦးမောင်စိုးဟာဒီပြည်တော်စုဝင်ကြီးတွေဖြစ်ကြတဲ့ဦးတက်မြင့်နဲ့ဦးကျော်ဝင်းတို့လိုပဲပြည်ပကရရှိထားတဲ့ပါရဂူဘွဲ့လက်မှတ်တွေဟာအထူးတွေဖြစ်နေရဲဆိုပြီးတော့အင်တာနက်လူမှုကွန်ရက်တွေမှာဝေဖန်ပြောဆိုခံရတဲ့သူတူလည်းဖြစ်ပါရဲ့ရှင်